တော်တာရှင်များရှင်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာအစိုးရအကြောင်းတွေမှသာပညာသင်ကြားရတဲ့စနစ်နဲ့နေလာခဲ့ပြီးတဲ့နောက်2012ခုနှစ်ကစလို့ကိုပိုင်ကျောင်းမှတ်ပုံတင်ခြင်းနည်းဥပဒေကိုပြဋ္ဌာန်းပြီးပုဂ္ဂလိကကျောင်းတွေတည်ထောင်ခွင့်ပေးလိုက်တဲ့အတွက်ကျောင်းတွေအပြိုင်အဆိုင်ပေါ်ပေါက်လာပါတယ်။ရင်းနှီးမြှုပ်နှံသူတွေကလည်းပညာရေးဈေးကွက်ထဲကိုငွေထုတ်ပိုက်ပြီးဝင်လာကြပါတယ်။ပညာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်လက်တွေအရ2015-2016ပညာသင်နှစ်မှာတနင်္ဂနွေလုံးအတိုင်းအတာနဲ့ပုဂ္ဂလိကကျောင်း438ကျောင်းမှာ18,398ဦးနဲ့ကျောင်းသား 13,452 ဦးရှိခဲ့တယ်လို့သိရပါတယ်။အာဏာရှင်စနစ်အောက်မှာနှစ်ပေါင်းများစွာစနစ်တကျဖျက်ဆီးခံခဲ့ရတဲ့အတွက်နိုင်ငံရဲ့ပညာရေးစင်တာဟာအစသာရရနိုင်ကြနေချိန်မှာအခြေခံပညာကျောင်းတွေပုဂ္ဂလိကကိုလုတ်ကင်ခွင့်ပြုလိုက်တဲ့အတွက်အတော်များများကကြိုဆိုခဲ့ကြပါတယ်။နိုင်ငံရဲ့နိုင်ကြနေတဲ့ပညာရေးစနစ်တိုးတက်ပြောင်းလဲနိုင်မယ်လို့လည်းမျှော်လင့်ထားခဲ့ကြပါတယ်။အခုဆိုရင်ကိုပိုင်ကျောင်းနေဖွင့်လှစ်ခွင့်ရခဲ့တဲ့တက်တန်9နှစ်ပြည့်ပါတော့မယ်ဒီကာလတွေအတွင်းအပြိုင်ဆိုင်ဖွင့်လာတဲ့ကိုပိုင်ကျောင်းတွေဟာတိုင်းပြည်ပညာရေးအတွက်တကယ်အထောက်အကူဖြစ်ခဲ့ပါသလားကျောင်းသားမိဘတွေနဲ့ကျောင်းသားတွေအတွက်တကယ်အကျိုးရှိခဲ့ပါသလားပုဂ္ဂလိကကျောင်း3-4ကျောင်းနဲ့ International School 2ကျောင်းလောက်မှာဆရာမလုပ်ခဲ့ဘူးတဲ့ဒေါက်တာနတ်အောင်လို့ခေါ်တဲ့စိမ့်လေကတော့အကျိုးအပြည့်နှစ်ခုစလုံးကိုခက်ရိုးရိုးပြောပြပါတယ
် Teaching skills တွေရောသူစီကနေပိုင်းနေရောပေါ့ဒါကြောင့်လည်းတကယ်အပြိုင်ဆိုင်လုံးလာတော့အရင်အစိုးရကျောင်းပဲကျယ်ကျယ်ပဲရှိတာထက်ဆိုရင်တော့အများကြီးကောင်းလာပါတယ်အားမဲ့ချက်ကပတ်စံတိုင်းမတန်နိုင်တဲ့ခလေးတွေကြတော့မိဘတွေအနေနဲ့လည်းဒါစိတ်အားငယ်စရာတွေဖြစ်လာတာပေါ့
ဒီ9နှစ်အတွင်းဖွင့်ခဲ့တဲ့ပုဂ္ဂလိကကျောင်းတွေထဲမှာ International School ဆိုတာတွေကထိပ်ဆုံးမှရှိပေမဲ့အဲ့ဒီ International School ဆိုတာမှကိုအစားစားထပ်ပြီးတော့ရှိနေပါသေးတယ်။တလားကိုကျောင်းလာက10သိန်းအထက်ယူတဲ့ကျောင်းမျိုးကတော့နိုင်ငံသားဆရာတွေနဲ့ပဲတင်ပြီးမြန်မာလူမျိုးဆရာကိုလက်ထောက်ဆရာဖြစ်ပဲခံပါတယ်။ကျောင်းစီကိုတဝက်လောက်လျှော့ယူပြီးတော့နိုင်ငံသားဆရာနဲ့မြန်မာဆရာများများနဲ့တင်နေတဲ့ကျောင်းမျိုးတွေလည်းရှိပါတယ်။တမီးဖြစ်သူကို International School တစ်ခုမှထားတဲ့တောင်ကလာပါမြို့နယ်ကမိခင်တူဖြစ်သူဒေါ်အိန်ဒါကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ်
။ပစ္စံကိုတော့လုံးကနေရောတွင်းရတယ်ပေါ့။တွင်းရတယ်ဆိုတော့ကိုရတာနဲ့ပေးလိုက်ရတာနဲ့ရောရှင်းရှင်းတော့ဒါကြီးတော့မတန်ဘူးပေါ့။စဲတော်တက်တယ်ဒါပေမဲ့ကိုမျောလင်းထားတဲ့လောက်တော့မဖြစ်လာဘူး။သမီးတွေကစနက်စီကိုတော့ဖတ်နိုင်တယ်။စာပိုက်ကြီးတွေဆိုလည်းသူတို့ဖတ်နိုင်တယ်ပြောနိုင်တယ်။ဒါပေမဲ့သူတို့ grammar ဘိုင်းတွေဘိုင်းဆိုရင်သူတို့မေးလိုက်ညလုံးလေးကလေးကလေးနဲ့သိမသိတော့ဘူး။ကအတီးတီးသေးရောအကျမ်းများရမှာတခုခုဆိုကလေးယူတော့ပျော်ဟန်ကလေးကပျော်သားမင်းပျော်တယ်ဒါပေမဲ့စကြတော့တထိုးဟိုင်ဆိုရင်သင်ရိုးကတော့ Cambridge သင်ရိုးကြီးပဲဒါပေမဲ့ပုံနှိပ်စာအုပ်ဆိုလဲသူကမိတူဆွဲပြီးတာတို့ original မပြီးတာတို့ဘာလို့ပေါ့စာလုံးရမယ်ဆိုလို့ရှိရင်လည်းသူတို့ကနည်းနည်းပဲလုတ်ခိုင်းလိုက်တာပေါ့အားမရအောင်ပေါ့မိုင
်တချို့မိဘတွေကတော့ကိုပါကုန်လိုချင်တယ်လဲဆိုတဲ့အတိုင်းအတာကိုကန့်သက်ထားပါတယ်ပုဂ္ဂလိကအကြောင်းနဲ့မှမှသူ့ကလေးတွေကိုထားခြင်းနဲ့အကြောင်းပုံစံနဲ့ဘာကြောင့်အဲ့လိုထားခြင်းရတာလဲဆိုတာကိုရှင်းပြတာကတော့ကန်တော်လေးမြို့နယ်မှာနေထိုင်တဲ့မတ်ဝါဝါကြီးဖြစ်ပါတယ
်။သူဆရာကိုတားရဲ့အကြောင်းကမြန်မာရောအင်္ဂလိပ်ရောသူတို့ကနှစ်မျိုးလုံးတင်တယ်။ပြီးတော့သူတို့ရှီမှာတက်တဲ့ကလေးတွေပေါ့နော်။ Foreignish နဲ့ဆိုလို့ရှိရင်သူကပကံကဆိုလို့ရှိရင်ဘာကြောက်စာဘယ်ဟာတူခိဘယ်ဟာအဲ့လိုမျိုးဟာတွေကိုအကုန်သိပြီလေ။ဥမာပြောချင်တာကတမျိုးခင်တော့ဆို Foreignish နဲ့အဲ့အာမျိုးတွေမသိဘူးလေ။အလွတ်ကျက်ခဲ့ရတာပဲရှိရလေ။သူတို့ရှိမှကြအလိုမဟုတ်ခဏခဏခီးကြီးထွက်တယ်မိဘရေမလိုက်အောင်ကားနဲ့ကျောင်းတော့ဦးဆောင်ခေါ်ပါရဲ့ဗမင်ရအိတ်ဆိုပြီးတော့အဲ့ဘေးကဘေးကြောက်စားဘေးနေရာမှာဘာရှိရဲအဲ့လိုမျိုးတွေသူတို့ကကိုယ်တိုင်လိုက်ပြီးတော့လက်တွေပေါ့နော်တင်ပြီးတော့ကလေးတွေအုံအောင်ထဲမှာတစ်ခါဆွဲသွားတာပေါ့မြန်မာမှုမှလည်းဟိုကမပြတ်ဘူးမာအင်္ဂလိပ်စာလည်းတော်တော်ကောင်းကြရဲ့အဲ့ရထွက်တဲ့ကလေးတွေရတယ်လीကိုယ်ရင်စည်းမှုအမွေအနှေးတမိုင်းဆိုင်ရာအချက်လက်တွေပထဝီပညာတွေလည်းသိရမယ်မျိုးအင်္ဂလိပ်စာကိုလည်းကိုယ်ကလေးကနောက်ကျမကြံခဲ့ဘူးဆိုလို့ရှင်မရေတောက်နေနဲ့တော်ပြီပေါ့
ပုဂ္ဂလိကကျောင်းမှာထားပြီဆိုကြတဲ့ကမိဘတွေဟာအစိုးရကျောင်းမှာထားရတဲ့ဇယိစကားထက်အဆများစွာပိုကုန်မယ်ဆိုတာကိုသိထားပြီးသားဖြစ်ပါတယ်။ပုံမှန်ကျောင်းစီအပြင်အဲ့လိုကျောင်းတွေကဘာသာစုံအင်္ဂလိပ်လိုသင်လိုက်တဲ့စာတွေကိုကလေးအနေနဲ့နားလည်တာနားမလည်တာအပေါ်မူတည်ပြီးကျူရှင်လဲထပ်ယူရပါသေးတယ်။ကျူရှင်ကလည်းအတန်းငယ်ကလေးတွေအတွက်တောင်အနည်းဆုံးတစ်လကိုတသိန်းဝန်းကျင်ထပ်ပြီးတော့အကုန်ကျခံရပါတယ်။ပြီးတော့ကျောင်းမှာပွင့်လန်းတပင်းတွေလုပ်ရင်လဲထပ်ပြီးတော့ထည့်ရသလိုလေလာရေးခီးတွေထွက်ရင်လည်းတည်တံ့ထပ်ပြရပါသေးတယ်။အဲ့ဒီအတွက်မိဘတွေကကျေနပ်ကြပါသလား
။မိဘတွေကတော့ရန်ကုန်ကတော့ဒီလိုပါပဲမှာရှောင်းဆိုလို့ရှင်လည်းအပြိုင်ဆိုင်ပေါ့။ကုန်ပေါ့။က ကိုအတန်ရတော့အကုန်များကြတာပါပဲ။ဘိုးကြောင့်ထိုင်တော့သူကအကုန်ရှိတယ်ပေါ့လေ
။မအိမ်သာပြပြခဲ့တာပါ။မြန်မာနိုင်ငံအတွင်းမှာပုဂ္ဂလိကအကြောင်းတွေအပြိုင်အဆိုင်ပေါ်လာတဲ့အတွက်ရွေးချယ်စရာတွေများလာတာဟာကျဉ်းနှက်စရာပဲမဲ့အထက်တန်းထိ International School မှာပဲပညာသင်ယူခဲ့ပြီးတဲ့နောက်မိဘတွေနောက်ထပ်ရင်ဆိုင်ရတဲ့ပြဿနာတစ်ခုကတော့တက္ကသိုလ်ဆက်တက်ဖို့ရွေးချယ်ရတာပါပဲ။ငွေကြေးတနိုင်သူတွေအနေနဲ့တက္ကသိုလ်ဝင်စာမှုပွဲ IGCSE ဖြည့်ပြီးအောင်ရင်နိုင်ငံခြားတက္ကသိုလ်တစ်ခုခုမှာဆက်ထားနိုင်ပေမဲ့နိုင်ငံခြားမှာတက္ကသိုလ်ဆက်မတက်နိုင်တဲ့ကလေးတွေအတွက်ကြတော့အဲ့ဒီ IGCSE စာမှုပွဲအာရုံနဲ့ပြည်တွင်းတက္ကသိုလ်တစ်ခုခုကိုဆက်တက်လို့မရပါဘူး။အဲ့ဒီစနစ်ဟာပုဂ္ဂလိကကျောင်းတွင်တဲ့ပညာရေးဌာနကြားကဟာခွက်ကြီးတစ်ခုဖြစ်နေပြီးနှစ်နာရသူတွေကတော့ကျောင်းသားမိဘနဲ့ကျောင်းသားတွေပဲဖြစ်ပါတယ
်။ဖြစ်နေတဲ့အခက်အခဲကဒီအင်္ဂလိပ်ကျောင်းကိုကျွန်မတို့ကတက်လိုက်နေဆိုရင်ဒီ IGCSE ပေါ့တက္ကသိုလ်ဝင်တဲ့အောင်ပြီးရင်ဒီမြန်မာတက္ကသိုလ်ကို join လို့မရဘူး။အဲ့ဒီဟာကိုကျွန်မတိတ်ဘဝင်မကြဘူး။ဘာဖြစ်လို့လဲဆိုတော့ဒီ IGCSE က optional စုစုပေါင်း၅ဘာသာအောင်နေဆိုရင်America တက္ကသိုလ်ကို join လိုက်ရတယ်။နိုင်ငံတိုင်းကတက္ကသိုလ်ကို join လို့ရတယ်။ဒီမြန်မာပြည်ကတက္ကသိုလ်ကိုဘာလို့ join လို့မရလဲ။မရရတဲ့အတွက်အင်္ဂလိပ်ကျောင်းတက်တဲ့လူတွေကဒီမြန်မာပြည်ကသိတဲ့တက္ကသိုလ်ကဘွဲကိုပါလိုချင်တဲ့အတွက်ကိုမြန်မာကျောင်းကိုပါအတန်းယူနေရတယ်။ဖြစ်တဲ့နာကဒီ IGCSE အောင်ပြီဆိုမြန်မာတက္ကသိုလ်ကိုပါ join ဖို့ဖွင့်ပြုရမှာမဟုတ်ဘူး
။ဒေါက်တာနဲ့အောင်ပြပြခဲ့တာပါ။ကျောင်းသားရောမိဘတွေပါလူအင်အားငွေအင်အားနဲ့အချိန်နှီးအများအပြားစိုက်ထုတ်ထားရတဲ့ပုဂ္ဂလိကကျောင်းပညာရေးဟာစိုက်ထုတ်ထားရတာတွေနဲ့ထိုက်တန်အောင်ထင်သာမြင်သာအကျိုးများနေရမှာဖြစ်ပါတယ်။မိဘတိုင်းဟာကိုယ်သားသမီးကိုအကောင်းဆုံးကျောင်းမှထားပြီးအကောင်းဆုံးပညာကိုပေးချင်ကြသူတွေကြီးပါပဲ။ဒါပေမဲ့ငွေကုန်လူပန်းမဖြစ်ရအောင်ကိုယ်ကလေးဟာဆေးအတွက်ပိုမလေးရအောင်မိဘတွေကကိုယ်ရင်သွေးအတွက်ကျောင်းမရွေးချယ်ခင်မှာအသေးချာစုံစမ်းသုံးသပ်ရမှာဖြစ်တဲ့အကြောင်းကိုဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်ရှင်။